ဖေဖော်ဝါရီလဇန်နဝါရီကတိုက်ပွဲတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်ပူတာအိုမြို့နယ်မှာဒီရက်ပိုင်းမှာလည်းစစ်ကောင်စီတပ်နဲ့ KIA PDF ဖူးပေါင်းတပ်တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကတိုက်ရင်အားထပ်မံဖြစ်တင်းနေတာကြောင့်စီရင်တင်မာမှုတွေဆက်လက်မြင့်တက်နေပါတယ်တိုက်ပွဲဖြစ်ပွားရာနေရာအနီးကျေးရွာကဒေသခံ 9,000 ကျော်လောက်ဟာလဲတောတောင်တွေထဲမှာပုန်းရှောင်ခိုလုံနေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုကြီးညာကပြောပြမှာပါခင်ဗ
ျကချင်ပြည်နယ်ပူတာအိုမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ KIA နဲ့ PDF ပူးပေါင်းတပ်တွေတိုက်ခိုက်နေကြပါတယ်လက်ရှိအခြေအနေအရတိုက်ပွဲတွေရက်ဆိုင်မဲ့အလားအလာမရှိပဲစီရင်တင်မာမှုတွေပိုပြီးမြင့်တက်နေတယ်လို့ KIA ကချင်လွတ်မြောက်ရေးတပ်ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုပြောပါတယ်
။အဲ့ဘက်ကတက်ဖို့ချင်နေတာအခုလေဒီ KA ဘက်ကနဲ့လည်းခန်းနေပြီးနိုင်တဲ့အနေထားတော့မဟုတ်ပါဘူး။နောက်ပြီးတော့စစ်ကောင်စီဘက်ကလည်းစီအားတွေကတော့မနေ့ကလည်းဒီနေ့ကျမတူးထားတာဖြစ်ထားတာတွေ့ရပါတယ်။ဆိုတော့စီရဲ့ချင်နေတော့ဒီမှာနေတုံးဖြစ်ပါတယ်။ရက်သက်တဲ့အနေထားတော့မဟုတ်ပါဘူးခင်ဗျ။အခုဒီစင်ကပ်ပုံဆိုတဲ့ဒီဒီကောင်စီရဲ့တက်ခါမှာတော့သိရှိရနေညနေပိုင်းပေါ့နော်အစ်ကနဲ့ချပြတာဖြစ်ပါတယ
်ဖေဖော်ဝါရီလ1ရက်နေ့တုန်းကလည်းပူတာအိုမြို့နယ်အတွင်းရှိန်ကန်ဘွမ်းစွမ်ပီယန်နဲ့လုံရှာယန်ကစစ်ကောင်စီတက်စခန်း3နေရာကို KIA နဲ့ PDF တပ်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးချိန်ကလေးကအဲ့ဒီနေရာတွေဘက်မှာတိုက်ပွဲတွေဖြစ်ပွားနေတာပါလက်ရှိတိုက်ပွဲဖြစ်တဲ့ရှိန်ကန်ဘွမ်းတောင်ကုန်းနီအင်စီယန်နဲ့စွမ်ပီယန်ကျေးရွာကဒေသခံ1000ကျော်ဟာအခုချိန်ထိတောတောင်တွေနဲ့ဆက်လက်ပုန်းခိုနေရတယ်လို့စွမ်ပီယန်ဒေသခံတူကပြောပါတယ်။လုံရှာယန်ရွာဘက်မှာလည်းတောတောင်တွေနဲ့တင်းရှောင်နေရသူခမန်းကြီးတောင်းလောက်ရှိကြောင်းလုံရှာကန်ရာကန်တူကပြောပါတယ
်။ဒီနေ့နဲ့အကုန်လုံးဖိတ်ပေးကြတယ်။တိုက်ပွဲကြီးကအင်းစံပြန်ရှင်ကပုံထမ်းအမှဖြစ်တယ်လို့ပြောတယ်မလို့ရတာ။လုံရှာယန်ထမချောင်းအင်းတောင်းလို့အကုန်လုံးဖိတ်ပေးနေချင်။တချို့ရင်းချင်းနာအကုန်လုံးကြောင်နေပြီ။တချို့တွေကြာတော့တောင်းလို့ရှိနေတာအရင်များလေကန
ပူတာအိုမျိုးကစစ်ဘေးရှောင်ဒုက္ခသည်တွေကိုကူညီနေသူတဦးကတော့လုံရှာယန်ရွာကတိမ်းရှောင်နေသူအနည်းဆုံး 9,000 ကျော်လောက်ရှိနိုင်ကြောင်းခန့်မှန်းထားပါတယ်။လုံရှာယန်ဒေသခံတွေဟာဒီလာဇန်တိုက်ပွဲတွေဖြစ်ပွားကြတဲ့ကတိမ်းရှောင်နေရတာပါ။တချို့ကနေအိမ်တွေခဏပြန်သွားပြီးအစားအသောက်ရိတ်ခါတွေပြန်ယူကြပေမဲ့အများစုကတောတောင်တွေထဲမှာပဲဆက်လက်ပုန်းခိုနေရတာပါ။စွမ်ပီယန်ကျေးရွာကိုဖေဖော်ဝါရီလ3ရက်နေ့ကစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးဒေသခံ၅ဦးထိခိုက်ခဲ့သလိုနေအိမ်ချို့လည်းပျက်စီးခဲ့ပါတယ်။အဲ့ဒီလိုလေကြောင်းတိုက်ခိုက်မှုတွေလုပ်တဲ့အတွက်လဲဒေသခံအများအပြားဘေးလွတ်ရာကိုထွက်ပြေးပုန်းခိုနေရပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကလုံရှာယန်ရွာနဲ့ငားမိုင်အကွာဖတ်မာရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီး16ရက်နေ့မှာတော့ရွာသားတချို့ထွက်ပြေးတိမ်းရှောင်စင်မှာစစ်ကောင်စီတပ်ကပစ်ခတ်တာကြောင့်ဖတ်မာရွာကလင်မယား2ဦးသေဆုံးခဲ့တယ်လို့ကချင်သတင်းမီဒီယာတွေကသတင်းထုတ်ပြန်ကြပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးVOA အနေနဲ့တီးကြအတီးပြုလို့မရခဲ့ပါဘူးခင်ဗျာ။